ဂါဇာကမ်းမြောင်ဒေသမှာမွတ်စလင်ပလီတစ်ခုကိုဒီနေ့စောပိုင်းအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်အနည်းဆုံးလူ19ယောက်သေဆုံးတဲ့အကြောင်းပါလက်စတိုင်းတာဝန်ရှိသူတွေကပြောလိုက်ပါတယ်။ဒီယာအယ်ဘာလာမြို့ကဆေးရုံနီးဒုက္ခသည်တွေခိုလုံနေတဲ့ဗလီကိုထိမှန်ခဲ့တာဖြစ်ပြီးမြို့နီးကဒုက္ခသည်တွေခိုလုံနေတဲ့စာတင်ကျောင်းကတိုက်ခိုက်မှုမှာလည်းနောက်ထပ်၄ဦးသေဆုံးတယ်လို့တာဝန်ရှိသူတွေကပြောခဲ့ကြတာပါ။ဆေးရုံမတန်းရဗလီမှာသေဆုံးသူအားလုံးဟာအမျိုးသားတွေဖြစ်တယ်လို့လည်း AP သတင်းမှာဖော်ပြပါတယ်။အစ္စရေးစစ်တပ်ကတော့စစ်သွေးကြွတွေကိုပိတ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ကြောင်းပြောဆိုထားပေမဲ့အထောက်အထားတော့မပြပါဘူး။အစ္စရေးတပ်ဖွဲ့တွေကဂါဇာဒေသမြောက်ပိုင်းအပြင်အီရန်ကအားပေးထောက်ခံနေတဲ့ဟက်စ်ဘူလာတွေကိုပိတ်မှတ်ထားပြီးလက်မလွတ်နိုင်ငံတောင်ပိုင်းမှာလည်းအပြင်းထန်လေကြောင်းကနေတိုက်ခိုက်နေတာပါ။ပြီးခဲ့တဲ့နှစ်အောက်တိုဘာလ9ရက်နေ့ကဟားမတ်စ်တွေရဲ့တိုက်ခိုက်မှုကိုလက်တုံ့ပြန်တဲ့အနေနဲ့ဂါဇာမှာအစ္စရေးကတနည်းနည်းပါစစ်ဆင်နေတာဖြစ်ပြီးလက်မလွတ်အခြေစိုက်ဟက်စ်ဘူလာတွေနဲ့လည်းနေဆက်မှာအပြန်အလှန်ပိတ်ကတ်မှုတွေကနေအခုနောက်ဆုံးစစ်ပွဲတွေကျယ်ပြန့်လာနေတာလည်းဖြစ်ပါတယ်ခင်ဗျာ။